မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ10ရက်ကြာတာပတင်းနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဒါရုစိတ်တက်တဲ့ရုရှားတရှူဟောင်းကိုတက်ခတ်မှုမှာတာဝန်ရှိသူကိုဖော်ထုတ်နိုင်ရင်တွန့်ပြန်ရေးယူဖို့အသင့်ရှိရဲ့အကြောင်းဗြိတိန်ပြည်ထောင်ဝန်ကြီးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့ဆွေးနွေးခဲ့တာတွေကိုအမေရိကန်အစိုးရတာဝန်ရှိသူတွေကိုရှင်းပြဖို့တောင်ကိုရီးယားထုတ်ကိုယ်စားနှုန်းအမေရိကန်ကိုဒီကနေ့ပဲထွက်ခွာသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပြေးသွားမှာပါ
။ကောင်းပါပဲရှင်။ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနဲ့အထင်မှအဖြစ်အမျိုးသမီးများလှိမ့်မိုင်းဆိုင်ရာစော်ကားခံရမှုအခြေအနေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးအခြေအနေတွေအကြောင်းတင်ပြသွားမယ်သတင်းမှာကတော့
Congress certainly and as the chair of the House Ethics Committee as you know we are certainly dealing with that in Congress as well
အောက်လို့တော့ကျင်းဝဆိုင်ရာကော်မတီဥက္ကဋ္ဌ Susan Brooks ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါဒါအပြင်နိုင်ငံတကာအမျိုးသမီးများနေ့မှာမြန်မာအမျိုးသမီးတို့ရဲ့လူမှုရေးစီးပွားရေးနိုင်ငံတော်ဦးဆောင်မှုအခမ်းအကဏ္ဍတွေမှာတန်းတူအခွင့်အတွက်တွန်းအားပေးဖို့နယ်ပယ်အသီးသီးကအမျိုးသမီးတွေတိုက်တွန်းလိုက်တဲ့သတင်းတွေနဲ့အတူအမေရိကန်တရုတ်ကုန်သွယ်ရေးလုံခြုံရေးမှုကာမီစေဖို့တရုတ်နိုင်ငံအနေနဲ့10ဘီလီယံရှော့ချပေးဖို့ Trump အစိုးရကတောင်းဆိုလိုက်တဲ့တင်တွေကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။အာယုံကျော်တိကျစေတဲ့ဒါရုစိတ်တက်နဲ့ရုရှားနှစ်ဖက်တရှူဟောင်းကိုတိုက်ခတ်မှုမှာတာဝန်ရှိသူတူဦးဖော်ထုတ်နိုင်ခဲ့ရင်တုံ့ပြန်ရေးယူဖို့အသင့်ရှိတဲ့အကြောင်းဗြိတိန်ပြည်ထောင်ဝန်ကြီးအမ်ဘာရတ်ကဒီကနေ့ပဲပြောလိုက်ပါတယ်။ဗြိတိန်နိုင်ငံတွင်းမှာအစိုးရတရက်ကကျူးလွန်တဲ့လူရဲမျိုးတွေကိုပြျော့ပြျော့ပြောင်းနဲ့တုံ့ပြန်သွားမှာမဟုတ်တဲ့ကြောင်းလဲသတိပေးပြောဆိုခဲ့တာပါ။ပြည်ရှာချမ်းဖက်ဝါဒတံပြန်တက်ပြေရရှိတွေကတော့ရုရှားတရှူဟောင်းဆာဂေးစကရီပါနဲ့အသက်33နှစ်အရွယ်သမီးဖြစ်သူတို့ဟာပုံမှန်အားဖြင့်အေးအေးချမ်းချမ်းရှိရတဲ့ဆဲလစ်ပါရီမြို့မှာတနင်္ဂနွေနေ့ကအာယုံကျော်ထိခဲ့စေတဲ့ဓာတ်ရုပ်စိတ်တက်ခက်ခံခဲ့ရတဲ့အကြောင်းပြောဆိုထားကြပါတယ်။ခင်ပြေရာကိုကနဦးသွားရောက်ဆစ်ဆဲခဲ့သူတွေကရဲရရှိတူကလည်းစေယုံတင်ထားရတာပါ။စေယုံတင်ထားရတဲ့ရဲရရှိကစိုးရိမ်ရတဲ့အခြေအနေမှာရှိနေပေမဲ့စကားပြောဆိုနိုင်ကြောင်းလည်းပြည်ထောင်ဝန်ကြီးကပြောဆိုခဲ့ပါတယ်။ဗြိတိန်ရဲတပ်ဖွဲ့ရဲ့အကြံဖက်ဝါဒတံပြန်တက်ဖြစ်ရေးဒုတိယကော်မရှင်နာမင်းကြီးမက်ကရော်လီကတော့အာယုံကျော်ထိခဲ့စေတဲ့အစိမ့်နဲ့တက်ဖြတ်ဖို့ကြိုးစားခဲ့တဲ့အထူးဖြစ်ရတစ်ခုဖြစ်နေစုံစမ်းစစ်ဆေးနေကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအစိမ့်မျိုးစားအထူးချက်နဲ့ဘလို့စစ်ခတ်ခံခဲ့ရတယ်ဆိုတာတွေကိုတော့ပြောဆိုမသွားပါဘူး။စစ်ခတ်ခံခဲ့ရတဲ့ဖြစ်ရကြောင့်ဗြိတိန်နိုင်ငံမှာလုံခြုံရေးနဲ့တန်တမာရေးရာချင်းချောက်မှုပြဿနာတစ်ခုလည်းဖြစ်လာခဲ့တာပါ။ဗြိတိန်နိုင်ငံမှာမကြာသေးခင်ကတည်းကတန်တရားဖြစ်စရာအခြေအနေတွေနဲ့တည်ဆုံးမှုတရားစင်ကြောင့်မှရုရှားထောက်လှမ်းရေးတွေနဲ့ဆက်နွယ်မှုတွေရှိကောင်းရှိနေတဲ့အတွက်အရေးပေါ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုလည်းလွတ်တော်အမှတ်တွေတိုက်တွန်းနေပါတယ်။အသက်66နှစ်အရွယ်ရုရှားတရှူဟောင်းနဲ့သမီးဖြစ်သူယူလီယာတို့နှစ်ဦးဟာကုန်တက်တစ်ခုရဲ့အပြင်ဘက်ကခုန်တန်းရတစ်ခုပေါ်မှာဒဋ္ဌိလိနေတာတွေ့ခဲ့ရပြီးနောက်မှာပဲစစ်ကူတံမှုခံယူနေခဲ့ရပြီးအသက်လွတ်နေကြရတာပါ။ရဲတပ်ဖွဲ့ကတော့လုံခြုံရေးကင်မရာတွေကိုစစ်ဆေးနေပြီးအနည်းနားမှရှိနေခဲ့တဲ့အမျိုးသမီးတူနဲ့အမျိုးသားတူတို့ကိုအထူးအာရုံစိုက်စုံစမ်းနေကြောင်းလည်းတင်းနေမှာဖော်ပြနေကြပါတယ
်။ Syria နိုင်ငံဂူတာမြို့မှာလုံခြုံရေးစိုးရိမ်ရတာကြောင့်နိုင်ငံတကာကအကူအညီပေးရေးရင်တန်းတစ်ဖွဲ့စီစဉ်ထားတဲ့အတိုင်းမသွားနိုင်ခဲ့ဘူးလို့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချေနေအဖွဲ့ကဆိုလိုက်ပါတယ်။ဒီဂူတာမြို့အရှေ့ပိုင်းမှာတိုက်ပွဲတွေပိုပြင်းထန်လာနေပြီးလက်နက်ကြီးတွေဒမတ်စကတ်မြို့တော်ပေါ်ကျရောက်နေတာကြောင့်ပိတ်မိနေတဲ့ရဲသားတွေထိခိုက်မှာစိုးရိမ်နေရပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလည်းပို့ပေးလို့မရဖြစ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းဆက်ညှိနှိုင်းရေးယုံပြောခွင့်ရအမျိုးသမီးလင်ဒါထောင်ကဆိုပါတယ်။တပုံတွေကထိမ့်ချုပ်ထားတဲ့ဒီဂူတာဒေသကိုစီးရီးယားဆွေရတက်တွေကပြန်ရဖို့အပြင်းထန်ထိုးစစ်ဆင်နေတာကြောင့်ကလင်းငယ်များပြားပါဝင်လူပေါင်း၄သိန်းခန့်ပိတ်မိနေပြီးအစာရေစာပြတ်လတ်နေချိန်မှာအခုလိုအကူအညီတွေပို့ဖို့နိုင်ငံတကာဘက်ကကြိုးပမ်းလာခဲ့တာပါ။တနင်္လာနေ့တုန်းကတော့ကုန်တင်ကားကြီး46စီးပါးရဲ့ရင်တန်းတစ်ဖွဲ့ဟာအရှိဂူတာကဒူမရက်ကွက်အထိတချို့ထောက်ပံ့ရေးပစ္စည်းတွေကိုပို့နိုင်ခဲ့ပေမဲ့တိုက်ပွဲတွေပြင်းထန်ပြီးအသေးအချေများနေတာကြောင့်အကုန်လုံးကိုချမပေးနိုင်ခဲ့ပဲစောစောပြန်လာခဲ့ရတယ်လို့ကုလသမဂ္ဂနဲ့ ICRC နိုင်ငံတကာကြက်ချင်းဤအဖွဲ့ကဆိုပါတယ်အခုလိုဖြစ်တာကြောင့်လူပေါင်း 28,500 အတွက်ပါသွားတဲ့အစားအသောက်တစ်ဝက်လောက်ကျန်သွားခဲ့တယ်ကုန်တင်ကားကြီး10စီးစာအပြင်နဲ့နောက်ကားကြီး4စီးစာတွေကတချို့အစားအသောက်တွေကိုအကုန်ချမပေးနိုင်ခဲ့ဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးပြောခွင့်ရတော်မကပြောခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားကဆောင်ကင်ဂျွန်ဟွန်နဲ့ဆွေးနွေးခဲ့တာတွေကိုအမေရိကန်အစိုးရတာဝန်ရှိသူတွေကိုရှင်းပြဖို့ တောင်ကိုရီးယားထုကိုစင်နူအမေရိကန်ကိုဒီကနေ့ပဲထွက်ခွာသွားခဲ့ကြပါတယ်။တောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနအကြီးအကဲချွန်ယီယောဟာအမျိုးသားထောက်လှမ်ရေးဌာနအကြီးအကဲဆူဟွန်းနဲ့အတူဆိုးမျိုးတော်ကနေဒီကနေ့ပဲထွက်ခွာခဲ့တာပါ။တောင်ကိုရီးယားထိပ်တန်းလူမျိုးရေးအရာရှင်တွေဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်အမျိုးသားလူမျိုးရေးအချံပေး HR McMaster တို့နဲ့တွေ့ဆုံပြီးဒီသတင်းပတ်တဲ့မြန်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့တာတွေကိုဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။မြန်ကိုရီးယားရဲ့လူမျိုးရေးကိုအမခန္ဓမြနျူကလ িয়ার နဲ့အစီအစဉ်တွေကိုအဆုံးသတ်ရေးအမေရိကန်နဲ့တိုက်ရိုက်ဆက်ဆံဆွေးနွေးနေခြင်းမှာနျူကလ িয়ার နဲ့ပက်ထရိုတက်မစ်ဆိုင်းတို့စမ်းသပ်မှုတွေကိုရပ်ဆိုင်းထားမယ်အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကမမျှော်လင့်ပဲကန့်လန့်ခဲ့တယ်လို့လည်းတောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနကြီးကပြောဆိုထားတာပါ။နိုင်ငံငယ်ဆက်ကပမ်မွန်ဂျွန်ချေးရွာမှာလာမယ့်ဧပြီလနဲ့အဆင့်မြင့်ထိပ်သီးဆွေးနွေးပွဲတွေကျင်းပဖို့လည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံတို့ကသဘောတူထားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဆွေးနွေးပြောဆိုဖို့မြောက်ကိုရီးယားရဲ့ကန့်လန့်ချက်ဟာယူသားပုံရာကြောင်းပြောဆိုသေးတာပါ။ဝါရှင်တန်ခီးစဉ်ပြီးမှာတော့တောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနအကြီးအကဲကတရုတ်နဲ့ရုရှားနိုင်ငံတို့ကိုခီးဆက်ပြီးမြောက်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုရှင်းပြဖို့ရှိတယ်လို့အမျိုးသားထောက်လှမ်းရေးဌာနအကြီးအကဲကတော့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။တရုတ်ရုရှားနဲ့ဂျပန်သုံးနိုင်ငံတို့ဟာတောင်ကိုရီးယားအမေရိကန်တို့နဲ့အတူမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့အစီအစဉ်တွေအဆုံးသတ်နိုင်ရေးနှစ်တော်ကြာစစ်ဆန်ညှိနှိုင်းမှုတွေမှာပါဝင်ခဲ့ကြပေမဲ့လည်းဆွေးနွေးမှုတွေက2008ခုနှစ်ကတည်းကရပ်ဆိုင်နေကြတာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့တမနီနဲ့အလူမီနီယံသွင်းကုန်အခွန်တိုးမြှင့်ဖို့စီစဉ်နေရမှာကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုယာယီရှော့ပေါ့ပေးထားမယ်လို့ဆိုလိုက်ပါတယ်။ဒီသွင်းကုန်မြင့်တင်ရေးကြေညာချက်ကိုအစောဆုံးအနေနဲ့ဒီနေ့မှာသမ္မတထရန့်လက်မှတ်ထိုးဖို့ရှိနေချိန်မှာဒီမြောက်အမေရိကနှစ်နိုင်ငံအနေနဲ့ချက်ချင်းတိုးပြဖို့မလို့ပဲရက်30ကွင်းလွှတ်ခွဲရမှာဖြစ်ပြီးတခြားနိုင်ငံတွေလည်းကွင်းလွှတ်ခွဲတချို့ရဖို့ရှိတယ်လို့ Washington Post သတင်းစာမှာဖော်ပြလိုက်ပါတယ်။ဒီသွင်းကုန်တုံးမြေအမေရိကန်ဘက်ကမချင်ညာခင်လေးမှာပဲတရုတ်နိုင်ငံဘက်ကတော့မစ္စတာထရန့်အနေနဲ့ဒီကုန်သွေးစစ်ပွဲစချင်ညာလိုက်ရင်တရုတ်ဘက်ကလည်းပြန်တုံ့ပြန်သွားဖို့ပြင်ဆင်ထားတယ်လို့ဒီနေ့ပဲကြေညာပေးလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကကုန်သွေးစစ်ပွဲဆိုတာကအထူးသဖြင့်ကမ္ဘာလုံးဆိုင်ရာပြောင်းလဲနေတဲ့တိခိကြီးမှာမှန်တဲ့အဖြေမဟုတ်တော့ဘူး။ဆေးမားပေးတယ်လို့ဖြစ်မှာသေးကြတယ်။နောက်ဆုံးမှာတခြားသူတွေကိုနစ်နာစေတယ်လို့ကိုယ်တိုင်လည်းပြန်ခံရလိမ့်မယ်။တရုတ်ဘက်ကတော့တင့်တော်တယ်လို့လိုအပ်တယ်လို့တုံ့ပြန်သွားဖို့ပြင်ဆင်ထားတာသိကြတယ်လို့သတိပေးလိုက်ပါတယ်။တုံသက်သူတွေကတော့အမေရိကန်အနေနဲ့ခုလိုနိုင်ငံခြားကတင်သွင်းလာတဲ့တပ်တုကွန်တိုးကောက်တာကတရုတ်နိုင်ငံကိုအဓိကပြစ်မှတ်ထားပြီးကုန်သွယ်စစ်ပွဲဆင်နွှဲဖို့ပထမအခြေလှမ်းစလှမ်းလိုက်တာလို့ဆိုနေပါတယ်ခင်ဗျာ
။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညไลโทมีเตอร์19กิโลเฮิรตซ์15565เนี่ยไลโทมีเตอร์25กิโลเฮิรตซ์11965တို့ကလည်းထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တိုင်းပြည်တစ်ခုမှာအမျိုးသမီးခွင့်ရေးတွေကိုအာမခံနိုင်တာဟာဒီမိုကရေစီစံတန်မိုးတွေအားကောင်းလာနိုင်တဲ့အကြောင်းဒီကနေ့ကြောက်တဲ့ပြည်ဆိုင်ရာအမျိုးသမီးများနဲ့အထိမ့်မှအခမ်းအနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးကပြောဆိုလိုက်ပါတယ်။ညဉ့်ညက်တဲ့ဒီမိုကရေစီစနစ်မှာအမျိုးသမီးတွေရဲ့ဆက်ဆံရေးကိုနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍတွေမှာပုံမှန်သုံးချနိုင်မှာဖြစ်ကြောင်းလည်းပြောဆိုသွားခဲ့တာပါ။အမျိုးသမီးများနဲ့အခမ်းအနားတွေကိုတော့အရက်ဖက်လူမှုဖွဲ့စည်းရေးနဲ့တက်ကြွလှုပ်ရှားသူတွေကလည်းမြန်မာနိုင်ငံနေရာတော်တော်များများကျင်းပကြပါတယ်။မြန်မာနိုင်ငံအပြင်အာရှတလောနိုင်ငံတွေမှာလည်းအပြည့်အစုံအမျိုးသမီးများနဲ့အခမ်းအနားတွေကျင်းပခဲ့ကြပြီးအမျိုးသမီးတွေအခွင့်အရေးမြင့်တင်ဖို့နဲ့အကာအကွယ်ပေးဖို့လှုပ်ရှားမှုတွေလည်းပြုလုပ်ခဲ့ကြတာပါ။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတော့အိမ်တွင်းအကြမ်းဖက်ခံရမှုလိင်မဆိုင်ရာအနိုင်ကျင့်ဆော်ဝါးခံရမှုအလုပ်ကိုင်တဲ့လောကလာစာမညီမျှမှုစတဲ့အမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးနေတာမှုတွေကိုအထူးအာရုံစိုက်ပြီးရန်နဲ့ချီအမျိုးသမီးတွေချီတက်လမ်းလျှောက်ခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းအမျိုးသမီးရန်နဲ့ချီစုဝေးခဲ့ကြပြီးအမျိုးသမီးတွေပေါ်အနိုင်ကျင့်ဆော်ကားမှုတွေကိုဆန့်ကျင်တဲ့မီတူးလှုပ်ရှားမှုကိုထောက်ခံဆန္ဒပြခဲ့ကြတာပါ။အနေအားဝဆားတွေနဲ့ဆိုင်းပေါက်တွေကန်ဆောင်ဆန္ဒပြခဲ့ကြတဲ့စိုးမျိုးတွေကလှုပ်ရှားမှုမှာတော့အမျိုးသမီးတွေပေါ်လိင်မဆိုင်ရာအနိုင်ကျင့်သူတွေကိုအေးအေးယူဖို့လောက်ခလာစာမညီမျှမှုတွေရော့ပါစီဖို့လည်းတောင်းဆိုခဲ့ကြပါတယ်။တရုတ်နိုင်ငံကနာမည်ကျော်စင်ဝါတက်တူကတရားသားတွေရဲ့အမျိုးသမီးများနဲ့အခမ်းအနားမှာတော့မကြတဲ့နေမှာပဲတရုတ်နိုင်ငံမှာသမရတဲ့အကန့်အသတ်မရှိတာဝန်ယူခွင့်ပြုလိုက်တဲ့အခြေခံဥပဒေပြင်ဆင်ချက်ကိုလောင်ပြောင်တာတွေအပါအဝင်တည်ရတဲ့နှဖူးကြီးစာရန်နေနဲ့အခမ်းအနားကျင်းပခဲ့တာတွေ့ရပါတယ်။လောင်ပြောင်စာတွေပါတဲ့နှဖူးကြီးစာရန်ဓာတ်ပုံတွေအင်တာနက်အွန်လိုင်းပေါ်မှာမနေ့တုန်းကပြန့်နှံ့ခဲ့ပြီးတဲ့နောက်မှာတော့အာဏာပိုင်တွေကစင်စာတိပြက်ပိတ်ပင်ခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံကအခမ်းအနားတွင်မှာတော့ပန်းရောင်နဲ့ခရမ်းရောင်ဝယ်စားဝယ်ဆင်ထားတဲ့အမျိုးသမီးတွေကသမ္မတရော်ဒရီဂိုဒူတာတီဟာအာရှတိုင်းမှာအမျိုးသမီးအခွင့်အရေးအချိုးဖောက်ဆုံးပုဂ္ဂိုလ်တစ်ဦးဖြစ်နေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်
အမေရိကန်နိုင်ငံမှာအခုနှစ်လွှတ်တော်ဂျာဖြတ်ရွေးကောက်ပွဲအစအနေနဲ့တက်ဆက်ပြည်နယ်မှာပနာမရွေးကောက်ပွဲတွေဒီပတ်ထဲစလိုက်ချိန်မှာသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့ပါတီအတွက်စိုးရိမ်ရမယ့်အနေအထားတချို့ရှိနေပါတယ်။ဒီတက်ဆက်ပြည်နယ်မှာအထက်ခံဒီမိုကရက်တစ်ပါတီဘက်ကအထက်လွှတ်တော်မှာသုံးပုံတပုံအတွက်ပနာမတင်ကြိုရွေးကောက်ပွဲတွေအင်္ဂါနေ့ကလုပ်ရမှာအရင်2014ခုနှစ်ကထက်မဲလာပေးသူဒီမိုကရက်ပါတီဝင်အများကြီးပိုသွားပြီးတသန်းကျော်သွားခဲ့ပါတယ်။1994ခုနှစ်မှာဒီမိုကရက်ပါတီအနေနဲ့အစိုးရပါတီရီပဘလီကန်ကြီးစိုးလို့ရှိတဲ့ဒီတက်ဆက်ပြည်နယ်ရွေးကောက်ပွဲတွေမှာအနိုင်ရခဲ့စဉ်ကအခုလိုမဲလာပေးတဲ့ပါတီဝင်အရေအတွက်အများဆုံးဖြစ်ခဲ့ပြီးကြဆိုရင်အခုကပထမဆုံးအချိန်ပြန်များလာတာပါရီပဘလီကန်ပါတီဘက်မှပနမလွှတ်တော်ရွေးကောက်ပွဲတွေလုပ်ရမှာလဲမဲလာပေးသူအရေအတွက်ကစံချိန်တင်အားကောင်းခဲ့ပြီးတသန်း5သိန်းကျော်မဲလာပေးခဲ့ပါတယ်အခု2018ခုနှစ်အမေရိကန်လွှတ်တော်ဂျာဖြတ်ရွေးကောက်ပွဲတွေမှာအောက်လွှတ်တော်မှန်နေရာအားလုံးပေါင်း435နေရာနဲ့အထက်လွှတ်တော်မှန်နေရာပေါင်း100ထဲက3ပုံတစ်ပုံအတွက်နောက်ဆုံးမှာမဲပေးရွေးချယ်ကြမှာဖြစ်ပါတယ်ဒီနေ့ထဲတက်ဆက်ပြည်နယ်လွှတ်တော်ရွေးကောက်ပွဲတွေမှာထူးခြားချက်တစ်ခုကတော့အမေရိကန်လွှတ်တော်နဲ့ပြည်နယ်ဆိုင်ရာဆွေးနွေးနေရာတွေအတွက်ဝင်ပြိုင်တဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေအထူးသဖြင့်ဒီမိုကရက်တစ်ပါတီဘက်မှအများကြီးတိုးလာနေပါတယ်ခင်ဗျာ
အာဖဂန်နိုင်ငံရှေ့မြောက်ဒေသမှာအမေရိကန်ရဲ့လက်ချက်လိုယူဆတဲ့လေကြောင်းတိုက်ခတ်မှုကြောင့်အထူးကံဗုံးကဲသမားတွေကိုလေ့ကျင့်ပေးနေတဲ့ပါကစ္စတန်တာလီဘန်စကန့်ကိုဖျက်ဆီးသွားခဲ့ပြီးစစ်သွေးကြွ20ရောသေဆုံးသွားပါတယ်။ပါကစ္စတန်နဲ့နယ်စပ်ကုနာပြည်နယ်ကတိုက်ခတ်မှုပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲအသေးစိတ်အချက်အလက်တချို့ကိုအာဖဂန်တာဝန်ရှိသူတွေအတည်ပြုထုတ်ပြန်ခဲ့ကြတာပါ။လူသူရောက်ပေါက်ဝေးတဲ့တောင်မော်ဒေသရှဲတန်ကတိုက်ခတ်မှုကိုအာဖဂန်စစ်တပ်နဲ့ညှိနှိုင်းဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းနဲ့အကြမ်းဖက်သမား15ဦးထက်မနည်းသေဆုံးခဲ့ကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနပြောခဲ့သူဒေါ်ဝတ်ဝါဇီရီကပြောဆိုပါရယ်ဒါပေမဲ့စစ်သွေးကြွစကန်ကိုလေကြောင်းတက်ခဲ့မှုဟာအမေရိကန်ရဲ့အဝေးထိန်ဒရုန်းယာဉ်ရဲ့လက်ချက်လားဂျက်တက်လေယာဉ်ရဲ့လက်ချက်လားဆိုတော့တော့ပြောမသွားပါဘူးကာဘူးမြို့တော်မှာရှိတဲ့မြောက်တလန်တိတ်စာချုပ်ဖွဲ့နေတိုပြောခွင့်ရသူအမေရိကန်စစ်တပ်ကဗိုလ်ကြီးတွန်ခရက်ရှ်ဘက်ကတော့ဒိန်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့မသိရှိရသေးတဲ့အတွက်တစုံတရာမှတ်ချက်ပေးမပြောနိုင်တဲ့အကြောင်း VOA ကိုပြောဆိုခဲ့ပါရယ
်အမေရိကန်စစ်သင်္ဘောနဲ့ဂျေနတင်သင်္ဘောတစ်စီးမနစ်ကဝတိုက်ခဲ့တာကဒီစစ်သင်္ဘောအနေနဲ့ရုတ်တရက်ကွေ့လိုက်တာကြောင့်ဂျေနတင်သင်္ဘောလမ်းကြောင်းထဲဝင်သွားလို့ဖြစ်တယ်လို့စင်ကာပူအစိုးရကအစိုးရကစာမှာဖော်ပြလိုက်ပါတယ်။အဝေးထိပ်မစိုင်းတုံးဖြက်လက်နက်တွေပါတဲ့ American စစ်သင်္ဘောကြီး USS John S. McCain နဲ့ Liberia နိုင်ငံမှတ်ပုံတင် Alnick MC တို့စင်ကာပူရေပိုင်နဲ့ထဲကမလကာရေလက်ချားနားမှာ2019ခုနှစ် August 22ရက်နေ့တုန်းကတိုက်ခဲ့ရမှာ American ရေတပ်သား10ဦးသေဆုံးခဲ့ရပါတယ်။အင်ကာနေမှာထုတ်ပြန်တဲ့စင်ကာပူနိုင်ငံတည်ပို့ဆောင်ရေးအန်လီရဲ့ဆိုင်ရာစုံစမ်းစစ်ဆေးပို့ဖွဲ့အစီရင်ခံစာအရဒီ American USS S. McCain စစ်သမောကြီးနေနဲ့ Alnick MC ရေနံတင်သမောကြီးနဲ့ပြင်းထန်မတိုက်ခင်မိနစ်ပိုင်းလေးထဲမှာပဲအမှားရင်တွေဇက်တိုက်ဖြစ်ခဲ့ပြီးအခုလိုရုတ်တရက်ကွေ့လိုက်ရာကနေဝန်တိုက်သွားတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
Charabrine ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာလဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲဒီတိုက်ရဲ့ထုတ်လွှင့်ပေးသွားအောင်ပါပါ Asia Set 7ဂျိုးရူကနေဖန်ယူချီရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မတ်လ10ရက်နေ့ဟာဆိုရင်အသာအယောင်လူမျိုးဘာသာစကားလူမှုစီးပွားနောက်ခံမခွဲခြားဘဲနဲ့အမျိုးသမီးအားလုံးရဲ့အောင်မြင်မှုတွေကိုအတိအမှတ်ပြုတဲ့နိုင်ငံတကာအမျိုးသမီးများနေဖြစ်ပါတယ်။မြောက်အမေရိကတိုက်နယ်ဥရောပတလွှာက20ရာစုနောက်ပိုင်းအလုတ္တမလှုပ်ရှားမှုတွေကနေဒီကနေ့ထွက်ပေါ်လာတာပါ။ VOA Plugin အစီအစဉ်မှာ Greta Van Susteren မေးမြန်းထားတာကိုအခြေခံပြီးတော့ VOA ရဲ့ Steve Resridge ကအမျိုးသမီးများလှိမ့်မိုင်းဆိုင်ရာစောကခါရမှုအခြေအနေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးအခြေအနေတွေကိုနိုင်ငံတကာအမျိုးသမီးနေ့အစီအစဉ်ဖြစ်တဲ့တင်ရေးသားထားပါတယ်။ကိုသားညုံကပြောပြမှာပါရှင်။
အမျိုးသမီးတွေကိုလိမ်မန်းဆိုင်ရာထိပါဆော်ကားမှုကိုဖော်ထုတ်ဆန့်ကျင်တဲ့ #MeToo နဲ့ #NoMoo ဆိုတဲ့လူမှုကွန်ရက်ပေါ်ကလှုပ်ရှားမှုတွေဟာနိုင်ငံတကာအမျိုးသမီးများနေ့ရဲ့အဓိကလှုပ်ရှားမှုတွေဖြစ်လာပါတယ်။ VOA Plugin အစီအစဉ်မှာ Grandel Van Susteren ကဒီအောက်လွှတ်တော်မတ် Susan Brooks ကိုမေးမြန်းထားတဲ့နေရာမှာလိမ်မန်းဆိုင်ရာထိပါဆော်ကားမှုတွေကိုကင်တွေ့ရမှာ American Public ကဏ္ဍပိုင်းဟာဆွေးနွေးတက်ကိုဥစွာဆောင်ရွက်နိုင်ခဲ့တာလို့ဆိုပါတယ်။
Congress certainly and as the chair of the House Ethics Committee as you know
ကျူဝဆိုင်ရာကော်မတီဥက္ကဋ္ဌဦးအနေနဲ့ပြောရမယ်ဆိုရင်လွှတ်တော်အနေနဲ့လေဒီကိစ္စကိုတည်တည်ချာချာကင်တွဲနေတာပါလိမ်ပိုင်းဆိုင်ရာထိပါဆော်ကားမှုတွေကိုလူတွေထုတ်ပြောလာကြဖို့လွှတ်တော်တွေကအမျိုးသားအမျိုးသမီးတွေဥဆောင်ပြီးတော့ပါတီကြီးမြက်စလုံးကကြိုးပမ်းနိုင်ခဲ့တဲ့အပေါ်မှာပါဝင်နိုင်တာကိုလည်းအင်မတန်ဂုဏ်ယူဝင့်မြောက်မိပါတယ
်အမေရိကန်ပြည်သူတလွားမှာတော်လေးပြန့်နှံ့ခဲ့တဲ့လူမှုကွန်ရက်ပေါ်ကဒီအမျိုးသမီးလှူရှားမှုတွေဟာပါကစ္စတန်လိုမျိုးနေရာတွေထိပါကြရဲ့ရိုက်ခဲ့တယ်လို့ VOA ပါကစ္စတန် Bureau ရဲ့အကြီးအကဲ Asia Tamzim ကပြောပါတယ်
So when the Me Too movement started in US, you saw the repercussions of that.
America မှာစတင်ခဲ့တဲ့ Me Too လှုပ်ရှားမှုတွေဟာပါကစ္စတန်နဲ့အာဖဂန်နစ္စတန်မြို့ပေါ်တွေမှာတောင်ကရထခဲ့ပါတယ်။ပါကစ္စတန်ကမြို့သမီးတွေဟာ Me Too ဆိုပြီးတော့ကုတ်ဖြစ်စင်တွေကိုရေးတင်ကျမတို့လည်းအလားတူခံစားရပါတယ်ဆိုပြီးတော့ Hollywood ကလှုပ်ရှားမှုတွေနဲ့ပါဆက်ဆက်လာနေပါတယ
်။လူမှုကွန်ရက်ဆိုလို့ရှိရင်မြို့သမီးအခွင့်အရေးလှုပ်ရှားမှုတွေအတွက်အရေးပါတဲ့နေရာတစ်ခုဖြစ်လာတယ်လို့လည်း Partners Global အဖွဲ့ကKamisa Camera ကပြောပါတယ
်. I see more and more cases of domestic violence which are advertised sort of on Facebook or Twitter. And so women
Facebook တို့ Twitter တို့ပေါ်မှာအင်တွင်းအနိုင်ကျင့်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေရေးတင်တာပို့ပို့ပြီးတော့တွေးလာရပါတယ်။ဒါကြောင့်အမျိုးသမီးတွေအနေနဲ့လိမ်မိုင်းဆိုင်ရာထိပါစော်ကားမှုဖြင့်တခြားအမျိုးသမီးတွေသူတို့အိမ်တွေမှာကြုံရတာတွေကိုပို့ပြီးတော့သတိပြုမိလာကြပါတယ်။သူတို့ချင်းချင်းစကားပြောဆိုကြပြီးတော့တယောက်နဲ့တယောက်အကြံပေးလမ်းညွှန်ကြတယ်ဒီချင်းတွေကိုဘယ်လိုရင်ဆိုင်မလဲဆိုတာကိုတယောက်နဲ့တယောက်တိုင်ပင်ပြောဆိုလာကြတယ်။
1995ခုနှစ်မှာတော့တမက္ကရောဖြစ်တဲ့ Hillary Clinton ဟာတရုတ်နိုင်ငံဘေကျင်းမှာလုပ်တဲ့အမျိုးသမီးရေးကုလသမဂ္ဂညီလာခံမှာအမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့အထင်ကြီးဆောင်ရွက်မှုတွေရှိခဲ့ပါတယ်
။ If there is one message that echoes forth from this conference
ဒီညီလာခံကြီးကပြောလိုက်တဲ့သတင်းစကားကတော့လူ့အခွင့်အရေးဆိုတာအမျိုးသမီးအခွင့်အရေးပါပဲ။အမျိုးသမီးအခွင့်အရေးဆိုတာဟာလည်းတကယ်တော့လူ့အခွင့်အရေးပါပဲ။
ဒါပေမဲ့လည်းဒီညီလာခံကြီးလောက်တာဆယ်စုနှစ်နှစ်ခုရှိလာပြီမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့အမျိုးသမီးအခွင့်အရေးမှာစင်ခေါ်ချက်တွေရင်ဆိုင်နေရတော့မှာပဲအမေရိကန်လိုနိုင်ငံမှာတော့အမျိုးသမီးတွေနိုင်ငံရေးထဲမှာပိုပါလာဖို့လိုနေသေးတယ်လို့အောက်လွှတ်တော်မတ်ဆူဇန်ဘရုတ်ကပြောသွားပါတယ်
And we need more women to run for office. That's something that the US has actually fallen behind on.
ဦးဆောင်လုပ်ကိုင်းမျိုးသမီးတွေပိုပြီးလိုအပ်နေတာလေတခြားတိုင်းပြည်တွေနဲ့ရှိရင်အမေရိကန်ကနောက်မှကျန်နေတာပေါ့American ပြည်တော်စုတဲ့တခြားတိုင်းပြည်တွေမှာဆိုရင်လွှတ်တော်တွေထဲမှာအမျိုးသမီးတွေပိုပြီးပါနေကြပြီလေဒါကြောင့်မလို့အစိုးရဌာနအစဉ်စင်မှာလည်းအမျိုးသမီးတွေပိုပြီးပါဝင်ဦးဆောင်လာဖို့လိုလားပါတယ်ရှင
်ညီငယ်ရေးလုပ်ငန်းစဉ်တွေမှာတော့အမျိုးသမီးတွေပါဝင်မှုဟာပိုပြီးတော့အောင်မြင်နိုင်ခြေရှိတယ်လို့ Kamisa Camera ကပြောပါတယ်
There are some empirical studies that show that when women are involved in peace processes then peace is
ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်ခြင်းအဖြစ်ငြိမ်းချမ်းရေးဟာပိုပြီးတော့ခိုင်မာတည်တတ်နေလိင်အကျန်းဖတ်မှုမျိုးကိစ္စတွေလည်းပျောက်ကွယ်ကုန်တယ်လို့လက်တွေ့လေ့လာချက်တချို့မှာတွေ့ရပါတယ
်ကာမရာလူမျိုးသူတည်တွေကတော့လိုင်ဘေးရီးယားနိုင်ငံကိုဥပမာထားပြီးတော့နိုင်ငံရေးထဲမှာအမျိုးသမီးတွေပါဝင်မှုဟာပိုပြီးတော့နိုင်ငံရေးအပြောင်းလဲတွေကိုဖြစ်စေတယ်လို့လည်းသုံးသပ်ထားကြပါတယ်ခင်ဗျာ
ကိုသားညုံပါရှင်ခုတော့နိုင်ငံတကာအမျိုးသမီးများနဲ့အကြောင်းသတင်းတစ်ပုဒ်ဆက်ပေါင်းမယ်။ဒီကနေ့မတ်လ10ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်။တိုးတက်ဖို့အတွက်တွန်းအားပေးကြဖို့ Press for Progress ဆိုတဲ့စာမုံနဲ့အညီမြန်မာအမျိုးသမီးတို့ရဲ့လူမှုရေး၊စီးပွားရေးနိုင်ငံတော်ဦးဆောင်မှုအခမ်းအနားတွေမှာတန်းတူခွင့်အတွက်တွန်းအားပေးကြဖို့နေပဲအသီးသီးကအမျိုးသမီးတွေကတိုက်တွန်းလိုက်ပါတယ်။မတ်တင်ရင်ထိုက်ကစူးစီးတင်ပြထားပါရရှင်
။မိန်းကလေးတွေကဒီကအဆက်နဲ့လူလုံးနေတယ်၊တိတ်ခါနဲ့လူလုံးနေတယ်ဆိုတာကိုသိနေ။အဲ့ဒါကညီမတို့ရဲ့အားနည်းချက်ပဲပေါ့နော်။ရှက်တတ်တာတို့မပြောချင်မပြောရဲတာတို့เนาะအဲ့ဒါတွေကိုအတိအကသူကအနိုင်ယူပြီးတော့ဒါကိုခုလုံးလုပ်ပြီးတော့သူကအနိုင်နေတယ်အဲအဲ့ဒီဟာအပေါ်မှာမညီမဖြတ်ပြီးတော့ဒီလိုမျိုးမိန်းကလေးတွေလည်းမခံနေကြတော့ဘူးမနစ်နာနေကြတော့ဘူးညီမတို့ကဆက်ပြီးတော့နိုင်ရတာနဲ့ခေါင်းငုတ်ခံနေအောင်မယ်ဆိုလို့ရှိရင်ဒီကိစ္စတွေကထပ်ဖြစ်နေအောင်ပါပဲကွင်ကောင်းယူနေတဲ့လူတွေကလည်းသူတို့အတွက်အခွင့်ကောင်းပို့ပြီးတော့များများရသလိုဒီလိုမျိုးညီမဆက်မလုပ်ဘူးဆိုလို့ဒီလိုမျိုးမလုပ်လိုက်ဘူးဆိုလို့ရှင်အဲ့လူကသူလုံးနေတဲ့အလုပ်ကိုဆက်လုပ်နေအောင်ပါပဲအဲ့ဒီဟာဒီဖြတ်ပြီးတော့ဖြစ်ပွားနေအောင်ပါပဲအခုလက်ရှိဖြစ်နေတဲ့ဗာလေတက်ငယ်မတိန်နော်တက်ငယ်မတိန်အမှုဆိုလို့ရှင်လေဒီလိုမျိုးတသေးလေးရာနေပြီးတော့စလာခဲ့တာပဲပေါ့မဟုတ်တသေးလေးရာနေပြီးတော့များလာနောက်ကြောင့
်အမှုပညာရှင်ဒိန်းပူပူတောင်းပါရှင်သူမဆေချော်တဲ့အရွယ်မှာလိမ်ပိုင်းဆိုင်ရာထိပါစောကားခံရမှုအတွေ့တရားရုံးမှာတရားရင်ဆိုင်နေသူလည်းဖြစ်ပါတယ်။အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုတွေကိုပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတကာမှာထင်ရှားကြော်ကြားအမျိုးသမီးတွေအပါအဝင်နေပဲအသီးသီးကအမျိုးသမီးတွေရဲ့ Me Too ကျမလည်းထပ်တူခံစားခဲ့ရပါတယ်ဆိုတဲ့လှုပ်ရှားမှုနဲ့အတူမြန်မာအမျိုးသမီးလူငယ်တို့အချားမှာလည်းလိမ်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေကိုထုတ်ဖော်ပြောဆိုလာကြတာပါ။အမျိုးသားလွှတ်တော်အမျိုးသမီးနဲ့ကလေးတငယ်များဆိုင်ရာကော်မတီအတွင်းရင်မှုလွှတ်တော်အမတ်နော်လှလှဆိုကတော့အမျိုးသမီးတွေရဲ့အခုလိုရဲရင်တဲ့လှုပ်ရက်တွေကိုကြိုဆိုကြဖို့ဝိုင်းဝန်းကြဖို့တိုက်တွန်းလိုက်ပါတယ
်။အရင်တော့ဆိုလို့ရှိရင်ဒီလိုအမှုတွေဆိုရင်ဒီမသိဘူးမသိပျောက်သွားတာလေ။အခုဒီလိုမျိုးခံစားတဲ့အမျိုးသမီးတွေကိုယ်တိုင်ဖွင့်ပေါ်ပြလာတဲ့အခါမှာကျမတို့ကြိုဆိုရမယ်ဒါကိုအမှန်တရားဖြစ်အောင်နော်ကျမတို့အစိုးရကရော နော်လွတ်တော်နောက်လူအတိုင်းဝိုင်းအားလုံးကနော်ဒီအမှုမှန်ပေါ်ပေါက်အောင်ဝိုင်းဝန်းအားပေးရမယ်နော်တော့ဥစားနောက်ပြီးတော့တရားမျှတမှုရအောင်ပေါ့နော်နင့်နာရင်းဒီတရားမျှတမှုရအောင်လေအားလုံးဝိုင်းဝန်းပြီးတော့ကူညီပေးရမယ်ဒါတော့ကျမကအများကြီးကြည့်စီရယ်
ဟုတ်ကဲ့
ကျမတို့နိုင်ငံမှာစစ်တပ် blaming ပေါ့ဒီဟိုခံရတဲ့လူတွေကိုအပြစ်ပြောတဲ့အကောင်ချာရှိနေတော့မယ်အဲ့ဒါကြီးကိုလေကျမတို့ကတိုက်ဖြတ်ရမယ်ဒီလိုမျိုးမတရားလုပ်ခံရတာဒီဟိုစားအဝတ်အစားထောက်လို့ဒါကျမတို့လက်မခံနိုင်ဘူးညဘက်ထွက်လို့မဟုတ်ဘူးနော်ဒါဆိုလူတယောက်ရဲ့လွတ်လပ်ခွင့်ရှိရမယ်အဲအဲ့တခုခုဆိုလို့ရှိရင်နော် digital blaming ပေါ့အဲ့ဒါတွေကတော့ဒီတော်တော်စစ်စစ်ပြင်းပြင်းရှိနေရုံပဲ
အမျိုးသမီးတွေလိင်ပိုင်းဆိုင်ရာစောကားခံရမှုတွေမှာအမျိုးသမီးတွေကိုအပြစ်တင်ရတဲ့မြန်မာလူအဖွဲ့အစည်းရဲ့အလေအထပြင်ရမယ်လို့လွတ်တော်အမတ်နော်လှလှဆိုကတိုက်တွန်းတာပါလိင်ပိုင်းဆိုင်ရာစောကားမှုတွေကတော့နေရာတိုင်းမှာနှီးမျိုးစုံနဲ့ရှိနေတာဖြစ်ပြီးအခြေခံအမျိုးသမီးအလုပ်သမားဒူကြီးကြမှာတော့လိင်ပိုင်းဆိုင်ရာထိပါစော်ကားမှုဆိုတာကိုရီးလက်ရောက်ကျွလွန်မှမြောက်တယ်လို့တောင်းယူဆနေကြတယ်လို့ပြောလာသူကတော့အလုပ်သမားကြီးလှုပ်ရှားသူမတ်တက်တက်အောင်ဖြစ်ပါတယ်
။ကျမတို့အမျိုးသမီးဒီအလုပ်သမားကြီးနေရာပေါ့နော်။သူတို့ရဲ့အလုပ်ချိန်ကြီးအကျဲမှာပဲအမြဲတမ်းညှို့ညှို့နေတာပြီ။သူတို့ရဲ့သူတို့ပို့ပြီးတော့မြင့်မားတဲ့လုပ်ငန်းတွေမြင့်မားတဲ့နေရာတွေရဖို့ဆိုသူတို့အတွက်အချို့ပေါ့နော်သူတို့လိမ္မာပုံကြီးကအချို့ကြီးကဆိုလို့ရှိရင်ဒါတခုမှမရအောင်ဆိုတော့သိရတယ်ပေါ့နော
်အထည်ချုပ်လုပ်ငန်းတွေအများစုပါတဲ့မြမကုန်းထုတ်လုပ်ငန်းမှာအမျိုးသမီးအလုပ်သမားဒုရဲ့အင်အားကမနှဲလှပါဘူးဒါအပြင်အမျိုးသမီးတွေစီးပွားရေးပိုင်းမှာပိုပြီးတက်ကြွလာတယ်လို့အမျိုးသားလွှတ်တော်အမျိုးသမီးနဲ့ကလေးတငယ်များဆန်ရကော်မတီရဲ့အတွင်းရေးမှူးလွှတ်တော်အမတ်နော်လှလှဆိုကမှတ်ချက်ပေးပါတယ်ဒါပေမဲ့ဘယ်အပိုင်းတွေမှာအားနည်းနေပါသလဲ
ဒီလိုတော့ရေးရတယ်မှာဥဆောင်မှုမှာတော့နည်းနည်းနဲနေရပါတော့เนาะအဲအဲ့မှာတော့ဥစ္စာပေါ့เนาะဒီနိုင်ငံလေးအစဉ်အလာပေါ့အဲ့လားလေးတွေကတော့ပို့ပြီးတော့ဆိုင်မယ်ထင်တယ်နောက်ပြီးတော့ဒီပါတီမှာလည်းအဲ့လိုမျိုးပေါ့เนาะ senior junior တွေရှိတယ်လေဆိုတော့ senior ကြတဲ့လူတွေကိုပို့ပြီးတော့တာဝန်ပေးအပ်မှုဟိုပို့ပြီးတော့များတာတွေဓာတ်ရင်းအဲ့ဒါလည်းဒါပါတီရဲ့မူဝါဒအပိုင်းနဲ့လည်းဆိုင်မယ်ထင်ပါတယ်
နိုင်ငံတကာအမျိုးသမီးများနဲ့အထိတ်အမှတ်ဖြစ်နေနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမင်ကွန်ပြောတာမှာတော့အမျိုးသမီးတွေအခွင့်အရေးတိုးတက်လာတဲ့ဆိုပေမဲ့တမိုင်းအစဉ်အလာအရအမျိုးသားတွေနဲ့တန်းတူခွင့်မရခဲ့တာကိုထောက်ပြသွားပါတယ်အမျိုးသမီးတွေအခွင့်အရေးတိုးတက်လာရင်လူ့အခွင့်အရေးစီးပွားရေးတို့အတွက်ပါအထောက်အကူဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်နေပယ်ပေါင်းစုံကအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲကတော့အစင်အလာတွေကြောင့်ပဲဖြစ်တယ်လို့ပြောသူကတော့လွတ်တော်မှနော်လှလှဆိုဖြစ်ပါတယ်တိုးတက်မှုအတွက်တွန်းအားပေးကြစို့ဆိုတဲ့အခု2018ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့စောင့်ပုံးနဲ့အတူပါပဲမြန်မာအမျိုးသမီးတွေကြားမှာလည်းအစင်အလာကိုတွန်းလှန်ပြောင်းလဲမှုတွေတက်လူတွေကြားမှာတိတိတသာတွေ့မြင်လာရပါတယ်အထူးခြားဆုံးပြောင်းလဲလာမှုကတော့အမျိုးသမီးတွေအနေနဲ့လိင်ပိုင်းဆိုင်ရာထိပါစော်ကားခံရမှုဟာရှိရရမယ်ကိစ္စအဖြစ်သိုးဝဲမထတော့ဘဲဖွင့်ချပြောဆိုလာကြတာဖြစ်ပါတယ်။လိင်ပိုင်းဆိုင်ရာထိပါစော်ကားမှုနဲ့ပတ်သက်ပြီးတရားရေးဘက်ကနေရင်ဆိုင်နေတဲ့အမှုပညာရှင်ဒိန်းပိုပိုထောင်ကတော့လောက်ရအတွက်ဘလို့များခံစားနေရပါသလဲ။န
ောင်တာတော့မရပါဘူးအမရဲ့။ဘာလို့လဲဆိုတော့ကိုကိုရိုင်းကမင်းကြီးဒီမတရားတစ်ဖြစ်ခံရတဲ့မင်းကလေးတွေရှေ့ရနေပြီးတော့ငါလှုပ်ဆောင်မယ်ဆိုပြီးအဆုံးထိတွေးပြီးတော့လောက်လိုက်တဲ့အတွက်ကြောင့်မလို့ကိုရွေးချယ်ခဲ့တဲ့လမ်းကိုကိုယ်တိုင်ပြီးအောင်မရှောက်ပါဘူး။အဲ့အတွက်တော့ညီမလုံးဝနောင်နိုင်ရရင်မရှိပါဘူး
။မတင်ကြီးထိုင်တင်ပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆဲရအောင်ပါ။အမေရိကန်တရုတ်ကုန်သွယ်ရေးလုံငွေပြမှုကာမီစစ်ဖို့တရုတ်နိုင်ငံအနေနဲ့တစ်ဘီလျံရှော့ချပေးဖို့ထရမ့်ဆိုရကတောင်းဆိုလိုက်ပါရယ်။သမ္မတဒေါ်နယ်ထရမ့်ကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တိုးစီးကျက်ဖို့စီစဉ်နေတာကြောင့်ဝေဖန်မှုတွေကြဲကြဲလောက်လောက်ထွက်ပေါ်နေချိန်မှာအခုလိုတောင်းဆိုလိုက်တာပါ။ဂျေရုဆလမ်အိုနိုပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြထားပါရယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်တရုတ်ဆက်ဆံရေးရကောင်းမှုပေမဲ့နိုင်ငံခြားကုန်သွယ်ရေးဆိုင်ရာလူငွေကွာဟမှုကိုရှော့ချနိုင်တဲ့နည်းလမ်းရှာဖွေဖို့ဗိုလ်တော်ဦးနေက Twitter လူမှုကွန်ရက်မှာတိုက်တွန်းရေးသားခဲ့ပါရယ်။ အိမ်ပြီးတော့ပြောခွင့်ရဆေရာဆန်ဒါစ်ကလည်းထရမ့်အစိုးရအနေနဲ့တရားမျှတမှုမရှိတဲ့ကုန်သွယ်ရေးမူဝါဒအပေါ်စန့်ကျင်ရပ်တည်သွားမှာဖြစ်ကြောင်းပြောပါရယ
်
အမေရိကန်နဲ့နိုင်ငံတချို့ကြားကကုန်သွယ်ရေးမညီမမျှဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတကရှင်းရှင်းလင်းလင်းပြောထားပြီးပါပြီအမေရိကန်ပြည်ထောင်စုအနေနဲ့ကာလကြာချင်းစွာကတည်းကနစ်နာနေတာနဲ့ပတ်သက်လို့သူသမ္မတတာဝန်ထမ်းဆောင်နေချိန်မှာသူ့အနေနဲ့ဒါကိုလက်ခံမှာမဟုတ်ပါဘူး
သမ္မတထရမ့်မှာဒီသတင်းပတ်နောက်မှာတွင်းကုန်တမဏိအပေါ်25ရာခိုင်နှုန်းနဲ့အလူမီနီယံပေါ်10ရာခိုင်နှုန်းအခွန်တိုးကောက်ဖို့စီစဉ်ထားပြီးပါပြီ။ဒါပေမဲ့လည်းဒီစီစဉ်ဟာအမေရိကန်အတွက်ပိုအကျိုးမဲ့စေတဲ့ဆိုပြီးကန့်ကွက်တဲ့အနေနဲ့သမရရဲ့ထိတ်တန့်စီးပွားရေးအကြံပေးဂယ်ရီခုံယာရုကနှုတ်ထွက်ခဲ့တယ်လို့အလုပ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကလည်းအခုလိုထောက်ပြပါရယ
်။ Clearly there is overcapacity
အထူးသဖြင့်တရုတ်နိုင်ငံအပါအဝင်နိုင်ငံတချို့ကနေတမ်မနီနဲ့အလူမီနီယံအလွန်အကျွံတင်သွင်းနေတာကတော့ရှင်းပါတယ်။တကယ်ကတော့ဒီကိစ္စကိုပိုစမ်းစစ်သုံးသပ်ပြီးထိထိရောက်ရောက်ဂိုင်တွယ်မှသာလိမ္မာပါနဲ့တဲ့နီးဖြစ်တယ်လို့ထင်ပါတယ
်။တရုတ်သမ္မတရှီကျင်းပင်ကတော့ကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့သူ့ရဲ့စီးပွားရေးအကြံပေးတွေကိုဝါရှင်တန်ကမကြသေးခင်ကဆီလွတ်ခဲ့ပါရယ်။အခုလိုနှစ်နိုင်ငံကြားဆက်ပြီးတော့တွေ့ဆုံဆွေးနွေးသွားမယ်လို့အမေရိကန်ဘက်ကပြောကြားနေချိန်မှာပဲအမေရိကန်အနေနဲ့ကုန်သွယ်ရေးနဲ့ပတ်သက်ပြီးပိုကန့်သတ်တာတွေမလုပ်ဖို့တရုတ်ကတိုက်တွန်းပါရယ်။တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလီဘောက်ဒန်းက
တ
ရုတ်နိုင်ငံအနေနဲ့ကုန်သွယ်ရေးစစ်ပွဲမလိုလားပါဘူး။အထူးသဖြင့် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးနဲ့နိုင်ငံတကာစီးပွားရေးစည်းကမ်းတွေကိုလိုက်နာမယ်လို့မျှော်လင့်ပါတယ်။အခုချိန်မှာတော့တရုတ်နဲ့အမေရိကန်ကြားအကောင်းဆုံးရလဒ်တွေထွက်လာဖို့ဆွေးနွေးညှိနှိုင်းနေကြပါတယ်
။သမ္မတထရမ့်ကိုအမြဲပြစ်တင်ဝေဖန်လေးရှိတဲ့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတရုတ်နိုင်ငံအပေါ်ပြစ်မှတ်ထားဆောင်ရွက်မှာကိုတော့ရှာရှာပါပါထောက်ခံခဲ့ပါတယ်။
Mr. President, focus on
သမ္မတအနေနဲ့တရုတ်ကိုပြစ်မှတ်ထားပြီးတော့ပပနနနဲ့ထိရရောက်ကန့်ကြွယ်ပါတရုတ်ထက်အမေရိကန်ရဲ့မဟာမိတ်တွေပေါ်မှာထိခိုက်နစ်နာစေတဲ့မူဝါဒတွေကိုတော့မချမှတ်ပါနဲ့
တရုတ်နိုင်ငံဟာကမ္ဘာမှာတမန်ကြီးအတင်သွင်းဆုံးနိုင်ငံဖြစ်ပြီးတော့2019ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုကိုတင်သွင်းကုန်အားလုံးရဲ့နှစ်ရာခိုင်နှုန်းပမာဏတမန်ကြီးကိုတရုတ်နိုင်ငံကတင်သွင်းခဲ့ပါတယ်ခင်ဗျာ
ကောင်းအောင်တင်ပြတော်တာပါရှင် VOA ကနေဒီကနေ့ည9:00နာရီမှာထုတ်လွှင့်မဲ့စီစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကြံမာရေးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုကောင်းအောင်လင်းဦးကပြောပြပေးပါဦး
စီးရီးယားနိုင်ငံမှာဝင်းရံပိတ်ဆို့ခံထားတဲ့ကုထာရှိပိုင်းရက်ကိုဒီကနေ့အကူအညီပေးရင်းနဲ့တော်ရောက်မဲ့အစီအစဉ်ဟာလွန်ရွေးအတွက်စိတ်မချရတာကြောင့်ဖြစ်လာရတဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းဖွဲ့တို့ကပြောဆိုလိုက်ပါတယ်ကုထာရှိပိုင်းမှာတိုက်ခိုက်မှုတွေနဲ့ဒမက်စကတ်မြို့တော်ကဘုံကျဲတိုက်ခိုက်မှုတွေအရှိန်မြင့်လာနေတဲ့သတင်းတွေကြောင့်ကလင်းငယ်တွေအပါအဝင်ထောက်ထောင်ချီရဲ့အကူအညီလိုအပ်နေသူတွေထံမတော်နိုင်တော့တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးရုံးကပြောဆိုလိုက်တာပါအာဖဂန်နိုင်ငံရှေ့မြောက်ဒေသမှာအမေရိကန်ရဲ့လက်ကျဲလို့ယူဆရတဲ့လေကြောင်းတိုက်ခတ်မှုကြောင့်အသေခံဘုံကောသမားတွေကိုလေ့ကျင့်ပေးနေတဲ့ပါကစ္စတန်တာလီဘန်စကန့်ကိုဖြစ်စည်းသွားခဲ့ပြီးစစ်သွေးကြွ20ကျော်သေဆုံးသွားပါတယ်။ပါကစ္စတန်ရဲ့နေဆက်ခုနာပြည်နယ်ကတိုက်ခတ်မှုပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲအသေးစိတ်အချက်အလက်တချို့ကိုအာဖဂန်တာဝန်ရှိသူတွေအတည်ပြုထုတ်ပြန်ခဲ့ကြတာပါ။မြောက်ကိုရီးယားကဆောင်ကင်ဂျွန်နဲ့တွေ့ဆုံဆွေးနွေးခဲ့တာတွေကိုအမေရိကန်ဆိုတာတာဝန်ရှိသူတွေကိုရှင်းပြဖို့တောင်ကိုရီးယားထုတ်ကိုယ်စီအမေရိကန်ကိုဒီကနေ့ပဲထွက်ခွာသွားပါတယ်။တောင်ကိုရီးယားအမျိုးသားလူညွေးဌာနအကြီးအကဲချွန်ယီယွန်ဟာအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဆူဟွန်နဲ့အတူဆိုးမျိုးတော်ကနေဒီကနေ့ပဲထွက်ခွာသွားခဲ့တာပါ။တိုင်းပြည်တစ်ခုမှာအမျိုးသမီးခွင့်ရေးတွေကိုအမှတ်ခံနိုင်တာဒီမိုကရေစီစင်တာမိုးတွေအကောင့်လာနိုင်တဲ့အကြောင်းဒီကနေ့ကြေရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့ထိမှန်ခန်းနာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ညဉ့်ညနေဒီမိုကရေစီစနစ်မှာအမျိုးသမီးရဲ့စွမ်းဆောင်ရည်ကိုနိုင်ငံရေးစီးပွားရေးလူမှုရေးမှာပုံမှန်သုံးချနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အမျိုးသားနှစ်ခန်းနာကတော့မြန်မာနိုင်ငံရဲ့နေရာတော်တော်များများမှလည်းဒီကနေ့ပဲကျင်းပခဲ့ကြပါတယ်။
တရင်အချင်းချက်ကိုကောင်လွင်ဦးကညင်ညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkas ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းတူမီတာ19 kHz 16653ညလိုင်းတူမီတာ25 kHz 11803ညလိုင်းတူမီတာ32 kHz 9335ရိုကနေတက်ထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနောင်လောပါ
This program has come to you from the Voice of America, Washington.
From Washington, this is